အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဒီကနေ့မှာနောက်ထပ်စံချိန်တင်လောက်အောင်များခဲ့တာကြောင့်အိန္ဒိယဟာအခုဆိုရင်အီတလီနိုင်ငံကိုကျော်ပြီးတော့ကောင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆက်တမမြောက်အစိုးဆုံးနိုင်ငံဖြစ်လာပါတယ်။အိန္ဒိယမှာဒီနေ့ဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူ 9,889 ယောက်ရှိတာကြောင့်အခုဆိုရင်ကူးစက်ခံရသူစုစုပေါင်း 23,600 ကျော်သွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အခုနောက်ထပ်ကူးစက်ခံရသူအများစုဟာကျေးလက်ဒေသတွေကဖြစ်တယ်လို့လည်းပြောပါတယ်။အိန္ဒိယနဲ့အိန္ဒိယချင်းပါကစ္စတန်နိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ကြောင့်ဒီနေ့မှသေဆုံးတဲ့သူနောက်ထပ်69ယောက်ရှိပြီးဒါဟာတရက်ထဲမှာဗိုင်းရပ်စ်ကြောင့်အများဆုံးသေဆုံးတာဖြစ်ပါတယ်။နောက်ထပ်ဗိုင်းရပ်စ်ကူးစက်သူ 4,834 ယောက်ထပ်မံနေရှိတာကြောင့်အခုဆိုရင်ဗိုင်းရပ်စ်ကူးစက်သူစုစုပေါင်း 9,300 ကျော်နဲ့သေဆုံးသူက 1,935 ယောက်ထပ်မံနေရှိသွားပြီဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်မှုတွေမဖြစ်ရအောင်လူတွေအနေနဲ့ချမှတ်ထားတဲ့စည်းမျဉ်းတွေအတိုင်းခက်ခွာခွာနေအောင်စေနာဝန်ထမ်းတွေနဲ့လုံခြုံကြဖို့ကိုလည်းအာဏာပိုင်တွေကတိုက်တွန်းနေပါတယ်။တောင်ကိုရီးယားနိုင်ငံဘက်မှာတော့ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ52ယောက်ရှိပြီးအများစုကတော့ဆိုးမျိုးတစ်ဝိုက်ကဖြစ်ပါတယ်။အာဏာပိုင်တွေဘက်ကဗိုင်းရပ်စ်ကူးစက်မှုတွေမဖြစ်အောင်အပူတွေလုံဆောင်နေပြီးတော့ဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်းဟာ 11,939 ယောက်ထပ်မံရှိပြီးတော့သေဆုံးသူက293ယောက်ရှိပါတယ်။ကျင်းနိုင်ငံဘေကျင်းမြို့မှာတော့ကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ပတ်သက်ပြီးအရေးပေါ်တုံ့ပြန်မှုအဆင့်ကိုဒီကနေ့ကစပြီးတော့ဒုတိယနိုင်ငံအဆင့်ထိကိုပြန်ပြီးတော့ချမှတ်လိုက်ပါတယ်။ဒါကြောင့်ဝူဟန်မြို့နဲ့ဟူဘေးပြည်နယ်တစ်ဝိုက်ကနေဘေကျင်းမြို့ကိုလာတဲ့သူတွေကိုချမှတ်ထားတဲ့ကန့်သက်ချက်အတော်များများကိုဖယ်ရှားပေးသွားမှာဖြစ်ပြီးတော့သူတို့အနေနဲ့14ရက်ကြာတည်သန့်ခွဲနေတာတွေနဲ့တခြားစောင့်ကြည့်စစ်ဆေးခံရတာတွေကိုလုပ်ရတော့မှာမဟုတ်ပါဘူးခင်ဗျာ။